ဂါဇာဒေသမှာဥမဲ့အိမ်မဲ့ထွက်ပြေးနေရသူတွေခိုလုံနေကြတဲ့ကုလသမဂ္ဂကနေဖွင့်လှစ်ထားတဲ့ကျောင်းကိုဘုံးစံထိမှန်တဲ့အတွက်လူ10ယောက်ထဲမှနေတည်ဆုံသွားပြီးတော့35ယောက်ဒဏ်ရာရရှိသွားပါတယ်။ကျောင်းရဲ့အနီးပတ်ဝန်းကျင်မှာရှိတဲ့ပစ်မှတ်ကိုအစ္စရေးလေယာဉ်တွေကပစ်ခတ်တိုက်ခိုက်ရာကနေအခုလိုထိမှန်သွားပုံရတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုပါတယ်။ရာဖာမှာဖြစ်ခဲ့တဲ့ပောက်ကွဲမှုဟာအစားအစာလက်ခံယူဖို့အတွက်လူတွေတန်းစီနေချိန်မှာဖြစ်ပွားခဲ့တာဖြစ်တယ်လို့မျက်မြင်တွေ့ရှိသူတွေကပြောပါတယ်။အခြေအနေတွေရုံးရင်ဆန်ခတ်ဖြစ်ပွားခဲ့ပြီးကလေးငယ်တွေအပါအဝင်လူတွေရဲ့ခန္ဓာကိုယ်တွေမြေပြင်မှာပြန့်ကျဲနေတယ်လို့တွေးခွက်တွေလည်းတွေ့မြင်ရတယ်လို့ဆိုပါတယ်။ဒီဖြစ်ရတဲ့ပတ်သက်ပြီးတော့အစ္စရေးနိုင်ငံဘက်ကဘာမှမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး။ဆယ်ရက်တာကာလအတွင်းကုလသမဂ္ဂအကြောင်းကိုထိမှန်တာဒါဟာ၃ချိန်မြောက်ဖြစ်ပါတယ်။အခုလိုကုလသမဂ္ဂအကြောင်းကိုထိမှန်တဲ့အတွက်နိုင်ငံတကာကနေပြစ်တင်ရှုံချခဲ့ကြပါတယ်။အခုနောက်ဆုံးဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကိုကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဘန်ကီမွန်ကတိတ်ခါမဲ့လို့နဲ့ရဇဝဲမှုဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့လေကြောင်းတိုက်ခတ်မှုနဲ့ပတ်သက်ပြီးတော့စိတ်ပြက်မိတဲ့အကြောင်းအစ္စရေးပေါ်အခိုင်အမာထောက်ခံသူအမေရိကန်နိုင်ငံကလည်းပြောဆိုပါရခင်ဗျာ။